ကချင်ပြည်နယ်မှာဒီအစိုးရဝန်ထမ်းတွေအလုံးထွက်ဖို့အတွက် KIO ကတိုက်တွန်းနေတဲ့တဲ့အရင်ပြောပြပါအောင်မယ်။စစ်ကောင်စီလက်အောက်ကဝန်ကြီးဌာနမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေကိုတာဝန်ကနေနှုတ်ထွက်ဖို့အတွက်ကိုမြစ်ကြီးနားတနိုင်းနဲ့ခူးကောင်းခြိုက်ဝန်ဒေတာကဒီ KIO PI အုပ်ချုပ်ရေးအဖွဲ့ကတိုက်တွန်းထားပါတယ်အလောက်ကမထွက်လို့ရှိရင်အရေးယူခရနိုင်တဲ့အလားအလာတွေကြောင့်ဒီလက်ရှိဝန်ထမ်းတွေအနေနဲ့လုံခြုံရေးနဲ့ဝန်ကြီးအခက်အခဲဖြစ်တဲ့အခြေအနေတွေနဲ့ကြုံတွေ့နေရတဲ့အကြောင်းရန်ကုန်ကလာရတဲ့တွင်ကိုတော့ကိုစုံဝင်းမှတင်ပြပါမယ်ရှင်
။ကချင်ပြည်နယ်မြစ်ကြီးနားတမိုင်းနယ်ဟူကောင်းကျန်ဝန်ဒေသက KIO ခန့်အုပ်ချုပ်ရေးအဖွဲ့တွေကစစ်ကောင်စီအောက်မှာတာဝန်ထမ်းဆောင်နေသူတွေကိုနှုတ်ထွက်ဖို့ပြီးခဲ့တဲ့ရက်နေ့ကသတိပေးချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။တိုက်တွန်းတဲ့အတိုင်းနှုတ်မထွက်ရင်ဖြစ်ပေါ်လာမယ့်အကျိုးဆက်အားလုံးဟာမိမိတာဝန်သာဖြစ်တယ်လို့လည်း KIOKIO ချုပ်ရေးအဖွဲ့တွေကတတိပေးထားတာဖြစ်ပါတယ်အခုလိုတတိပေးချက်ထုတ်ပြန်တာဟာ KIO ဘဟုကထုတ်ပြန်တာမဟုတ်ပဲဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကထုတ်ပြန်တာဖြစ်တယ်လို့ KIO ရဲ့ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါတယ
်ဘဟုကထုတ်တာတော့မဟုတ်ပါဘူးဒေသဆိုင်ရာသူတို့ CIA အဆင့်ပေါ့နော်သူတို့ဒေသမှာသူတို့ချုပ်တဲ့နေရာမှာအကျင့်ဆုံးဖို့ထုတ်တဲ့အထူးကြေညာချက်ဖြစ်ပါတယ်သူတို့ CIA မှာသူတို့ချုပ်တဲ့နေရာမှာလိုအပ်လို့ထုတ်တဲ့ထုတ်ပြန်ကြေညာချက်တော့ပဲကျွန်တော်တို့မြင်ပါတယ
်ဒီလိုထုတ်ပြန်တာကြောင့်တနိုင်းမြို့နယ်ကဝန်ထမ်းတွေတွေ့ကြုံရတဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်ဘယ်လိုဖြစ်တော့အလုပ်ဆက်တာတွေပါလေတော့သိချရတယ်ကိုဒေသကြီးပြောတော့အခုလိုဟိုကသွားတော့သွားနေရပဲနည်းနည်းစိတ်ကျမနေမလဲပေါ့နော်အဲ့လိုပြောလာတာတော့ချားရတော့ဒီနေရာအဲ့ဒီဒေသကြီးကတနာကိုချားနေလာတဲ့ location ကလို့ပေါ့နော်ဟောဒီလုံနေနေလည်းရှိတာပေါ့ဒီနေရာတော့သူကရာခိုင်ကြီးရာကတော့အဲ့ဒါလေးပဲဆက်ပါတယ်ကြည့်ရတော့ဒါနဲ့ကြည့်ကြည့်ကြတော့အာလက်လက်တဲ့နေရာမှာဘာဖြစ်တဲ့နေရာမှာအစ်စ်မလာတဲ့နေရာတွေရှိရပေါ့
ကျန်ရုံအနေနဲ့အခုလိုစာထုတ်ပြန်ပြီးရင်နောက်ဆက်တွဲအရေးယူတာတွေရှိခဲ့ဘူးတာကြောင့်နောက်ပိုင်းမှာအရေးယူတာတွေရှိလာနိုင်ကြောင်းလည်းပြောပါတယ်။ဒီကိနာမြို့ကန်တူကတော့ဝန်ထမ်းတွေအနေနဲ့အလုံးမထွက်ရင် KIA ကအရေးယူမဲ့အခြေအနေရှိပြီးအလုံးထွက်ရင်လည်းစစ်ကောင်စီဘက်ကအရေးယူနိုင်တဲ့အခြေအနေကြောင့်လုံခြုံရေးနဲ့မိသားစုစားဝတ်နေရေးအတွက်အခက်အခဲရှိလာနိုင်ကြောင်းသုံးသပ်ပါတယ်
။အခုအနေအထားဆိုရင်တော့ KIA ကထုတ်ပြန်နေကြရင်တော့ခြေရမှုကရှိနိုင်တယ်ပေါ့နော်။မန်စီရံတို့နေတဲ့သူတွေကိုတော်တော်ဖြတ်သိလာနိုင်တယ်။တချို့တွေကအာဒါမိသားစုအတွက်စာဝတ်ကြီးရေးခေတ်ပေါ်တော့လူချုပ်ကြီးတွေကလည်းပြန်ပြီးမှဒီကမှတစ်ဖြစ်လာနိုင်တော့မယ်ပေါ့နော်
။ဒီနေ့3ပိုင်းဇန်နဝါရီလအတွင်းကလည်းညကြီးနာတနိုင်းနဲ့ဟူကောင်းတန်ဝန်းကခရိုင်ဥထုပ်ရေးအဖွဲ့တွေဟာစစ်ကောင်စီတပ်ရဲ့ကြောတော့နောက်ခံအကျိုးတူလုပ်ငန်းဖြစ်တဲ့မြမဘီယာ၊တကုံဘီယာ၊ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမပြုလုပ်ဖို့တားမြစ်ခဲ့ဘူးပါလေ။အဲဒီလိုတမ်းပြီးနောက်ပိုင်းမှာစစ်တပ်ထုတ်ကုန်တွေကိုစစ်ဆေးဖမ်းဆီးဖြစ်စီတာတွေရှိခဲ့တာကြောင့်တချင်းပြည်နယ်ကမြို့နယ်အတော်များများမှာစစ်တပ်ထုတ်ကုန်ပစ္စည်းတွေကိုရောင်းချတာတွေမရှိသလောက်ဖြစ်ခဲ့ပါတယ်။ဒီအပိုင်းအတွင်းမှာတော့စစ်ကောင်စီဘက်ကပူတာအိုဘက်မှာရိတ်ခါနဲ့စစ်အင်အားဖြည့်စီတာတွေရှိနေပြီးလန်ခီမှာ KIA ကကြားပြတ်တက်ခိုက်တာတွေရှိသလိုရွှေကူအင်းတော်ကြီးဒေသဘက်တွေမှာလည်းတိုက်ပွဲတွေဖြစ်နေတာရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ KIO ဟာစစ်ကောင်စီကဖိတ်ခေါ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပါဝင်တဲ့သူတွေအားလုံးမပါဝင်တဲ့အတွက်တက်ရောက်မှာမဟုတ်ကြောင်းပြန်ကြားထားတဲ့အဖွဲ့လည်းဖြစ်ပါလေခင်ဗျာ
ကိုစောဝင်းလိုက်ဖြစ်ပါရဲ့ရှင်ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေကနေပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မင်းပြားမြို့နယ်